ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ချက်နဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲ2019ကိုတောက်ချာနေမှာစာဖွင့်ပြီးစနေနေ့အထိကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့နိုင်ငံတကာကမြင်ထားတယ်လို့ပြည်နယ်တစ်ခုလုံးမှာအခြေအနေစိုးဝါးနေတာမဟုတ်ဘူးဆိုတာကိုမြင်တွေ့စီချင်တာကပွဲလုပ်တဲ့အထူးကရည်ရွယ်ချက်တစ်ခုဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်တန်းတာဝန်ရှိသူတဦးကပြောပါတယ်။ဒေတာရင်းအေဂျင်စီစနေတကျလုပ်မယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့ပွဲအတွင်းဆွေးနွေးပွဲမှာပါဝင်တဲ့သူတဦးကလည်းမြင်ပါတယ်။ကိုကျော်ကျော်တင်ညာဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာလာလာရေးများပြားရှိပေမဲ့အဲ့ဒါတွေကိုလူတော်များများကမသိကြတဲ့အတွက်ဒါတွေကိုဖော်ထုတ်ပြသခြင်းနဲ့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒါရိုက်တာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပြီးတခြားရည်ရွယ်ချက်တွေကိုလည်းရှင်းပြပါတယ်
။ဒါတော့ကျွန်တော်တို့ကဒီဒီကံမှာရှိတဲ့ဒေတာနဲ့အင်ဗက်စရီကျွန်တော်တို့ကပုံရင်းရလာမယ်နိုင်တဲ့အခြေအနေတွေနဲ့ပြည့်တဲ့ကိုမိမလေးစုအမီဒေတာပေါ့တော့ဒီမှာတော့အနာဂတ်မှာပြည့်တဲ့ကိုပြောကျွန်တော်တို့ကပြည့်ပြည့်ပြည့်ပြည့်တော့တပည့်ရတော့ကျွန်တော်ဒီလိုမှဖြစ်ရင်စားတိုင်းတွေပြည့်နေတယ်ပေါ့ဗျာအဒီကရှိနေတဲ့မြန်မာနိုင်ငံသားဒီပုဂ္ဂိုလ်တွေနေတယ်ဒါရှိနေတဲ့ကျွန်တော်တို့ကဒီ digital community နဲ့ဆက်သွယ်နေတာပေါ့ဒီကိစ္စကိုလုပ်တာပါဗျာ
ဒီကံကြီးနဲ့အထူးသဖြင့်ဒီနယ်မြောက်ပိုင်းမှာမတိမငင်အခြေအနေတွေဖြစ်တာပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေအများကြီးဆက်ပြီးသွားကြသလိုလက်ရှိမှာလည်းတက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ EA တို့အကြောင်းတိုက်ပွဲတွေဆက်ဖြစ်နေတာပါနိုင်ငံတကာမြင်မှာလည်းရခိုင်ပြည်နယ်လို့ဆိုရင်တကယ်ကိုအခြေအနေဆိုးနေတဲ့ဒေသကြီးတခုလို့မြင်နေကြတာကြောင့်ဒီလိုအခြေအနေမျိုးမှာရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ဆွဲဆောင်မှုရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာကအချိန်အခါတင်လျော်ပါရဲ့လားဒီမေးခွန်းအပေါ်ဥအောင်နိုင်ဦးရဲ့အခြေကတော့
ဒီလိုအဲ့မှာကြည့်နေတာကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့တွေကသူ့တုံးမှုပါပဲဒီလိုဖြစ်နေတယ်။ဒီလိုဖြစ်နေတယ်သူကမြို့နဲ့ဆက်ဆံမှုရှိနေတာတကယ်ဖြစ်တာမြို့နဲ့မဆက်တုံးမှုတွေရှိတယ်။ဒါနဲ့မြို့နယ်ကလည်းဒီနေနဲ့သူ့ဘာလို့အလုပ်ကတော့ပြည့်ရှိနေတယ်ပေါ့။အခုကျွန်တော်လုပ်ကြတာလည်းဒီခိုင်မှာသူ့ဖင်ထားလို့ပြောအများဖင်ထားတယ်လို့ဒီနိုင်ငံကပြည်ရတယ်ပေါ့ပေါ်ထားလို့စိုးရနေတဲ့အခြေအနေပေါ့ဒီဆိုတော့မြင့်မြင့်ကြည့်ပြီးသူမြင်သွားပြီးနေတာပါဒါကြီးလေးလည်းပါပါတယ်
။အခုပွဲလုံးမဲ့ငပလီကန်းကြီးရဲ့ဘာအဝင်တခြားနေရာတွေမှာဒါကမြောက်ပိုင်းကအချင်းတွေရဲ့ဇာမှုမှုတခုခုဘာမှမတွေ့ရပဲအေးအေးဆေးဆေးပဲရှိနေတယ်လို့ပွဲတွင်ကြီးသောလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတို့အဖြစ်ပါဝင်မဲ့အမှုပညာနဲ့အထက်လေးဆိုင်ရာပြောက်ပွဲစီစဉ်သူနဲ့အထက်လေးဒီဇိုင်နာ Sunflowers လူမှုစည်းပွားအဖွဲ့ကဒေါ်ဖြူဤသိန်းက VUE ကိုပြောပါတယ်ဒီပွဲကိုအခုလိုအချိန်မှာလုပ်တာအချိန်ကတင့်တယ်လို့အပြေအဝမတင်ပေမဲ့လည်းအကောင်းမြင်ဘက်ကကြည့်ပြီးသူကအခုလိုပြောပါတယ
်ဒီပွဲသမားတွေအနေနဲ့ကတော့ဒီလိုရောက်ပြီးတော့ဒီကိုမျက်မြင်တွေ့ပြီးတော့လဲစဉ်းစားကောင်းစဉ်းစားမယ်ဒါပေမဲ့လည်းဟိုဘက်မှာဖြစ်နေတဲ့ဟာတွေနဲ့လည်းရှင်သူစဉ်းစားနိုင်တဲ့အထက်ကြောင့်မလို့တရားရခံလုံးပြီးတော့လက်ရှိအချိန်မှာလုတ်တဲ့လို့တော့မထင်သေးနဲ့လို့တစ်ဖက်ကလည်းပဲအကောင်းမြင်ဘက်ကတွေးတယ်ဆိုလို့ရှိရင်တော့ဒါဒီဘက်မှာလည်းလာလုတ်တဲ့အတွက်ကြောင့်မလို့ဒီဘက်နေမီဒေတာကတော့ဒီဘက်နဲ့မတူဘူးဆိုတဲ့ဟာကိုများပြပြနေလားလို့လည်းထင်ပါတယ်
ဒီပေါ်လာ21ရက်ကြာသပြီးနေ့မှာရခိုင်ဦးကြီးချုပ်ရဲ့တူစုပွဲနဲ့ညစာတက်ခင်းကျူးမှုပွဲနဲ့စတင်ပြီးတောက်ကြာနေ့မှာတော့ဖွံ့ဖွဲနဲ့အတူနိုင်ငံတော်အတိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေဝန်ပြောမှာဖြစ်ပါလေ။အဲဒီနောက်ပြည်တော်စုဝန်ကြီးဦးတောင်ထွန်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တမတ်ကြီးတို့ကလည်းနေဝန်တွေပြောကြားဖို့ရှိပါလေ။တခြားအစီအစဉ်တွေထဲမှာသဘောတူညီချက် MOU လက်မှတ်ရေးထိုးပွဲအခမ်းအနားတစ်ခုပါတယ်လို့ဆွေးနွေးပွဲတွေလုပ်ကြမှာလည်းဖြစ်ပါလေ။လက်မှတ်ရေးထိုးမဲ့ MOU ကဘာဆိုတာကိုတော့အတိအကျမသိရသေးပါဘူး။ပြည်ရင်းပြည်ပချိတ်ဆက်ဖို့စီစဉ်ထားတဲ့လုပ်ငန်းကဏ္ဍတွေကတော့ဝင်ပြည်ရေးနဲ့ငါးဖန်လုပ်ငန်း၊ဟိုတယ်နဲ့စီးပွားလုပ်ငန်း၊စိုက်ပျိုးရေး၊အခြေခံအဆောက်အအုံ၊ဦးအိမ်ချမ်းကြီး၊စွမ်းအင်၊ကုန်ထုတ်လုပ်ငန်းနဲ့စားတောက်ကုန်လုပ်ငန်းတွေဖြစ်ပါတယ်။ဒေသတွင်းမှာအေဂျင့်နဲ့စနစ်ကျလုပ်မယ်၊ရေရှည်စီမံကိန်းနဲ့လုပ်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းကဏ္ဍတွေကိုအောင်မြောင်လုပ်ဖို့ဖြစ်လာနိုင်ပေမယ့်အခြေခံအဆောက်အအုံပိုင်းအားကောင်းအောင်လုပ်ဖို့တော့လိုတယ်လို့ဒေါ်ဖြူဤသိန်းကပြောပါတယ်။
ဒီလုပ်ငန်းနဲ့ပတ်သက်တဲ့ဒီငားတွေပုံနေဆိုရင်အများကြီးထွက်ပါတယ်တကယ်လုပ်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့တခုရှိတာကတော့ပြောသလိုငပလီလိုတနေရာတွေကလမ်းကမ်းခရီးဆက်သွယ်ရေးကလက်ကူနေုံတခုရဲ့နဲ့မရပါဘူးတခြားနေရာတွေလည်းဒီလိုမျိုးတွားလာရေးလက်ကူမှလည်းပဲစီးပွားရေးကအဆင်ပြေချောမှုမှဖြစ်တာမလို့ဒီဟိုရွာရီရွာရီမှာစားနေရေးပဲဝင်နေတဲ့အတွက်ကြောင့်မလို့ရေသူမရှိတဲ့အတွက်ကြောင့်မလို့ဘိုးဘေးမှာရေခင်ပြီးတော့မှသူတို့တွေတောက်တုံးရည်အဖြစ်တုံးလာတာတွေ့ရတဲ့အခါကျတော့လေလုပ်ငန်းတစ်ခေလုပ်မယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကအရင်အဦးဆုံးဖြည့်ပြီးတော့မှလုပ်မယ်ဆိုရင်တော့အားလုံးကြိုးပမ်းခြင်းပြင်မယ်ဖြစ်တယ်
။ဒီပွဲကိုရခိုင်ပြည်နယ်အစိုးရကဦးဆောင်လုပ်တာဖြစ်ပြီးဒါကာကလူဝတ်တာတွေကိုဝန်ဝန်ကူညီဆောင်ရွက်ပေးတယ်လို့ဦးအောင်နိုင်ကပြောပါတယ်။နိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီဒါကာနဲ့ဂျပန်နိုင်ငံပြည်ပကွန်တိုရေးအဖွဲ့ဂျက်ထူတို့ကပံ့ပိုးကူညီကြတာပါ။ အခုချိန်ထိဆင်းပေးထားသလောက်ပေါင်ဝင်တယောက်နဲ့သူ6000ကျော်ရှိပြီးအဲ့ဒီအထက်မှာနိုင်ငံသားချင်းညှို့နှံသူတွေနိုင်ငံတကာတန်တမန်အဖွဲ့အစည်းတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကလူ200ကျော်လောက်တယောက်ဖို့ရှိပြီးကျန်တာကတော့ဒေသခံတွေနဲ့တခြားတိုင်းဒေသကြီးပြည်နယ်တွေကဖြစ်တယ်လို့ဦးအောင်နိုင်ဦးကပြောပါတယ်ခင်ဗျာ